တရုတ်စစ်လေယာဉ်တွေထိုင်ဝမ်ကျွန်းကိုနှင်းရက်တာချဉ်းကပ်ခဲ့တာဟာဒေသတစ်ခုလုံးကိုတရုတ်အစိုးရကချဉ်းချောက်ခဲ့တာဖြစ်ပြီးတရုတ်အစိုးရရဲ့စည်ရင်အမှန်ကိုထိုင်ဝမ်ပြည်သူတွေသိအောင်ပြသလိုက်ခြင်းဖြစ်တယ်လို့ထိုင်ဝမ်သမ္မတစာရင်ဝမ်ကတင်းငွေနေနေမှာပြောကြပါတယ်တရုတ်ရဲ့လေကြောင်းပြန်တမ်းမှုဟာအမေရိကန်စီးပွားရေးဒုဝန်ကြီးကီခရက်ထိုင်ဝမ်ကိုရောက်ရှိနေချိန်မှာပြုလုပ်ခဲ့တာပါဒုဝန်ကြီးခရက်ဟာနှစ်ပေါင်း40အတွင်းထိုင်ဝမ်ကိုပထမဆုံးလာရောက်တဲ့အဆင့်မြင့်ဆုံးအမေရိကန်အရာရှိလည်းဖြစ်ပါတယ်တရုတ်လေယာဉ်တွေဟာထိုင်ဝမ်ရေလက်ကြားခလေလန်းကိုဖျက်ကျော်ပြီးထိုင်ဝမ်လေကြောင်းလုံခြုံရေးသတ်မှတ်နေမိကိုတောက်ကြနေတဲ့စနေနေ့တွေကဝင်ရောက်ခဲ့တဲ့အတွက်ထိုင်ဝမ်ဘက်ကဂျက်တိုက်လေယာဉ်တွေနဲ့ပြန်တမ်းဟန်တားခဲ့တာပါထိုင်ဝမ်ကျွန်းကိုတရုတ်ကသူတို့ပိုင်နေမိဖြစ်သတ်မှတ်ထားပါတယ်ဒီလိုရဟာနိုင်ငံကပုံရိပ်အတွက်တစုံတရာအထောက်အကူမဖြစ်နိုင်ဘူးလို့ထိုင်ဝမ်သမ္မတကပြောပါတယ်တရုတ်လေဆာကစနေနေ့မှာပြသခဲ့တဲ့ဗီဒီယိုတစ်ခုမှာတော့ထိုင်ဝမ်ကိုပြန်တမ်းခဲ့တဲ့လေယာဉ်တွေထဲမှာနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့H6 ဘုံကျဲလေယာဉ်နဲ့ပါဝင်ကြောင်းပြသခဲ့ပါတယ်ခင်ဗျာ